အမေရိကန်သမ္မတဘာရက်အိုဘားမားဟာသမ္မတရာစုတက်တမ်းမကုံဆုံးခင်ပြပနောက်ဆုံးခီးစဉ်ဖြစ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံ APEC ကိုတက်ရောက်ဖို့ပြည်တွင်းနိုင်ငံမျိုးရောလီမာကိုရောက်ရှိနေပါတယ်။ဒေါ်နယ်ထရန့်ရွေးကောက်ခံရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသနိုင်ငံတွေမဟာမိတ်တွေအဖြစ်ဆက်လက်ရပ်တည်နိုင်ဖို့ညီလာခံကနေကြိုးပမ်းသွားမှာဖြစ်ပါတယ်။သမ္မတအိုဘားမားလက်ထက်ကစတင်ခဲ့တဲ့ Asia Pivot အာရှချိန်ခွင်ရှာညီရဲ့နိုင်ငံခြားရေးမူဝါဒဟာမကြာခင်ကာလမှာအပြောင်းအလဲကြီးကြီးမားမားဖြစ်လာနိုင်ပွဲရှိပါတယ်။Mr. Obama နဲ့မဟာမိတ်နိုင်ငံတွေဟာလွတ်လပ်စွာအခွင့်အလို့ကုန်သွယ်ရေးသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP လို့ခေါ်တဲ့ Pacific Democracy တစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုစတင်အသက်ဝင်ဖို့နှစ်တွေနဲ့ချီအားဆိုင်ကြိုးပမ်းလာတာပါ။ဒါပေမဲ့လည်းရွေးကောက်ခံသမ္မတ Donald Trump ကအာရှနိုင်ငံတွေနဲ့ဆက်ဆံရေးဖြတ်တောက်မယ်။ TPP ခေါ် Pacific Democracy တစ်ဖက်တစ်ချက်မိတ်ဖက်နိုင်ငံများပူးပေါင်းဆောင်ရွက်မှုဟာ American အကျိုးစီးပွားကိုမတရားကျင့်နေတယ်လို့ပြောဆိုထားတဲ့အတွက် American မဟာမိတ်တချို့ကသိကိုစိုးရိမ်မကင်းဖြစ်နေကြပါတယ်။အိုဘားမားဟာပီရူးနိုင်ငံကိုလာရောက်တဲ့တတိယမြောက်သမ္မတတဦးဖြစ်တယ်လို့ဒီကနေ့စနေနေ့မှာတော့ APEC ညီလာခံပေးပွဲမှာတရုတ်သမ္မတရှီရှင်းမီနဲ့တရားသွေးဆုံမှာပါဒီနောက်မှာတော့ပီရူးသမ္မတပက်ထရိုပါဘလိုကူဇန်စကီနဲ့သမ္မတအိုဘားမားတို့သွေးဆုံဖို့ရှိပါတယ်ရှင်